ဥပဒေပုံမှားမျိုးမျိုးနဲ့ဖန်ဆီးထင်ကိန်းခံရတဲ့နိုင်ငံရေးအကျဉ်းသားတွေ၊လူ့ခွင့်ရေးလှုပ်ရှားသူတွေနဲ့သတင်းသမားတွေကိုချွင်းချက်မရှိအများဆုံးလွတ်မြောက်ရေးအတွက်ဆိုပြီးဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတွေစတင်ပြီးတော့စုစည်းလှုပ်ရှားလာပါတယ်။နိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်တော်ဆန်းစုကြည်အကြံချုပ်ကြခံနေရတဲ့အချိန်လုံးကတောင်းဆိုလှုပ်ရှားမှုမျိုးအတိုင်းလှုပ်ရှားဆောင်ရွက်သွားမှာဖြစ်တယ်လို့တက်ကြွလှုပ်ရှားသူတွေကပြောပါတယ်။မဆုမွန်ကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ဟုတ်ပါတယ် NND ရပ်သားဆွေးရလက်ထက်သတင်းမီဒီယာသမားတွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေနဲ့လူခွေးလှုပ်ရှားသူတွေပြည်တွင်းချင်းရပ်တန့်ရေးငြိမ်းချမ်းရေးလှုပ်ရှားသူတွေစတဲ့နိုင်ငံရေးအကျဉ်းသားတွေကိုပုံမှန်အမျိုးမျိုးနဲ့ပြည်ထောင်စီရင်ထောက်ချခံရတယ်လို့အများပြားဟာလဲဆွဲချက်အမျိုးမျိုးနဲ့တရားရင်ဆိုင်နေရဆဲဖြစ်တာမို့ဒီလူတွေလွမြောက်ရေးတောင်းဆိုလှုပ်ရှားမှုတရက်ကိုစတင်လှုပ်ရှားနေကြတာဖြစ်ပါတယ်နိုင်ငံတော်ရေးတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တစ်ချိန်လုံးကနေအကျယ်ကျုပ်ကာလကြာခံနေရစဉ်သူမဘာဝင်နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးအတွက်တောင်းဆိုလှုပ်ရှားမှုမျိုးပြန်ပြီးတော့ဆောင်ရွက်သွားမှာဖြစ်တယ်လို့ဒီလှုပ်ရှားမှုကမ်ပိန်းမှာပါဝင်တဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့လူလက်စွာထုတ်ဖော်ပြောဆိုခွင့်အတန်ကပြောပါတယ်ဒီလှုပ်ရှားမှုရဲ့အဓိကတောင်းဆိုချက်တွေကိုတော့အတန်အဖွဲ့ကကိုရဲဝေချိုးအောင်ကအခုလိုပြောပြပါတယ
် message ကအဓိကတောင်းခြင်းကျွန်တော်တို့ပေးခြင်းပါတယ်နံပါတ်၁ကတော့ဒီလက်ရှိထောင်ချပြီးသားဒီနိုင်ငံရေးအကျဉ်းသားအားလုံးကိုထွန်းကြံမရှိပြန်လှုပ်ပေးဖို့ဆန္ဒတော်နံပါတ်၁ပေါ့နော်နောက်တစ်ခုကတော့ဒီလက်ရှိမှာအကျဉ်းတော့မကြသေးဘူးတချို့တွေကအထုတ်ခံနေရတယ်တချို့တွေကအမားခံနေတရားရင်ဆိုင်နေရတယ်နိုင်ငံရေးနဲ့ပတ်သက်တော့သူအားလုံးကိုအမှုကြီးအားလုံးလုပ်သိမ်းပေးဖို့ဒါကတော့ကျွန်တော်တို့နံပါတ်1အနေနဲ့ဒီတောင်းဆိုတဲ့ဟာကဟိုနံပါတ်3အနေနဲ့ကတော့အစိုးရတွေပြည်ခမာဟိုအနာရပါတီတွေဖြစ်တော်ကိုယ်စားလှယ်တွေပြည်ခမာတက်မတော်တွေအနေနဲ့နောက်ထပ်နိုင်ငံရေးရာတရားဆွဲဆိုမှုတွေမပြုလုပ်ဖို့ပေါ့နော်အခုကအမှန်ဆိုရင်ဒီမိုကရေစီစနစ်လက်ထက်မှာဒီဆိတ်ရှိတီးခံပြီးတော့ဒီပြည်သူ့ရဲ့ဆန္ဒကိုလိုက်တဲ့ဒီအချင်းချင်းတွေဖြစ်ရမယ်အကြအဲ့လိုမဟုတ်ဘဲနဲ့ပြည်သူကတစ်ခုခုကိုပြန်ထောက်ပြတာလေးရှိခဲ့လို့ရှိရင်ဒီစစ်တပ်ကမခံမနဲ့တရားဆွဲဆိုရဲ့ဒီအချင်းပေါ်တော့ဒီလုံးဝမလုပ်ဖဲနဲ့ပေါ့နော်ဒီပြည်သူကိုတရားပြန်ဆွဲတဲ့ဟာကိုရပ်တန့်ဖို့အဓိကအဲ့ဆုံးလို့ကျွန်တော်တောင်းဆိုချင်ပါတယ်
ဒေါက်ဆန်းစုကြည်ကိုယ်တိုင်နိုင်ငံရေးအကျဉ်းသားတဦးတယောက်မှမရှိစေရလို့တစ်ချိန်လုံးကပြောဆိုခဲ့ဘူးတာမို့နိုင်ငံဒီမိုကရေစီအပြောင်းလဲမှာယုံကြည်ချက်ကြောင့်အကျဉ်းချခံနေရသူတွေချင်းချက်မရှိပြန်လွတ်ပေးဖို့ကိုသမ္မတနိုင်ငံတော်တိုင်နိုင်ငံပုဂ္ဂိုလ်နဲ့သက်ဆိုင်သူအားလုံးကိုတောင်းဆိုတာဖြစ်တယ်လို့အတန်းဖွဲ့ကပြောပါတယ
်ဒီတောင်းဆန်းစုကြည်ကဒီနေ့အကျေကျုပ်ကလုံညံ့တော်ဒီနောက်ပိုင်းမှာအဲ့အင်တာဗျူးတစ်ခုမှဆိုဒီတောင်းဆန်းစုကြည်ပြောခဲ့တာကအကျဉ်းဆောင်ထဲမှာနိုင်ငံရေးအကျဉ်းသားနောက်ဆုံးတစ်ယောက်ပဲရှိနေခြင်းတောင်မှဒါကတိုင်းပြည်ကဒီမိုကရေစီမရှိဘူးဆိုတော့ဖော်ပြနေရဆိုပြီးတော့ဒီပြောခဲ့တာရှိရပေါ့နော်ဒါပေမဲ့လက်ရှိဒီတောင်းဆန်းစုကြည်ဒီအစိုးရဖြစ်လာတဲ့အော်အနာပါဝါရရှိလာတဲ့အစိုးရတက်တန်းလက်ထက်မှာတော့ဒီနိုင်ငံရေးအကျဉ်းသားတွေကတော်တော်များများထောင်ထဲမှာရှိနေရပါတော့ကျွန်တော်တို့တွေကဒါကြောင့်မလို့ဒီနိုင်ငံကိုပြန်အသက်သွင်းပြီးတော့ဒီပြန်လောက်လာဖြစ်ပါတယ
်နိုင်ငံရေးအကျဉ်းသားလွမြောက်ရေးသူကိုယ်တိုင်အကျဉ်းသားဝတ်စုံဝတ်ဆင်ပြီးတော့ဥဆောင်ကြိုးပမ်းခဲ့တဲ့ဟန်တာဝရီဥဝင်တင်ကိုလည်းဂုဏ်ပြုသောအဖြစ်အကျဉ်းသားလွမြောက်ရေး Blue Shirt Campaign မှာအပြာရောင်အကျဉ်းသားဝတ်စုံတွေဝတ်ဆင်ပြီးတော့မိမိတို့လွတ်လို့တဲ့နိုင်ငံရေးအကျဉ်းသားရဲ့အမည်ကိုလက်ဖွားမှာရေးထိုးတောင်းဆိုကြဖို့နဲ့ပြည်သူတွေပူးပေါင်းပါဝင်ကြဖို့ကိုလည်းတိုက်တွန်းပါတယ်
တော်ရတဲ့ဒီပါဝင်အထင်မှရှိနေတဲ့ဒီနိုင်ငံရေးအကျဉ်းသားတွေကိုဘလို့လွတ်မြောက်အောင်ကမ်ပိန်းတွေလုပ်မလဲအကူအညီတွေလုပ်မလဲဆိုစဉ်းစားခဲ့ကြတဲ့အခါမှာကိုယ့်ရဲ့ဒီလက်ဝါးမှာဒီရေးပြီးလုပ်တဲ့ကမ်ပိန်းတွေပေါ်လာတယ်ပေါ့အဲဒီမှာမှဒီတော်ရတဲ့ဒီလွတ်မြောက်လာတဲ့အခါမှာဒီဟိုကနအခြားသောနိုင်ငံရေးအကျဉ်းသားတွေကအထင်မှဆက်တန်နေသေးတယ်ပေါ့အဲဒီမှာတကယ်နဲ့အထင်မှပဲဒီကျွန်တော်တို့ဒီ Sky Hathaway ဦးဝင်းတရားနေပြီးတော့ဒီအပြာရောင်ဒီသူ့ရဲ့ခံရတဲ့ဒီထောင်အကျဉ်းသားဝတ်စုံအပြာကိုပဲတော့ရုပ်တူတယ်အဲဒီအကျဉ်းသားဝတ်စုံအပြာနဲ့သူကလက်ဖွားမှာဒီတော်ရတဲ့သူကြည့်လို့ဒီရေးပြီးတော့ဒီတော်ဒီမြောက်စီရင်တဲ့အကြောင်းဒီဒီဟိုဒီကမ်ပိန်းလုပ်ခဲ့ရလဲရှိတယ်ကျွန်တော်တို့ကဒီအဲ့ Blue Shirt Campaign ကိုအသက်ပြန်သွင်းတဲ့သဘောပေါ့နော်အခုဆိုလို့ရှိရင်ဒီနိုင်ငံရေးအကျဉ်းသားတွေလည်းဟိုအများကြီးဟိုထောင်ထဲမှာကြံနေတဲ့ခါမှာဒါကျွန်တော်တို့ဟိုပေါ့နော်လော်လေးလုပ်တင်နေလော်လေးလုပ်ရမယ်အရာလို့ကျွန်တော်မြင်နေပေါ့နော
်အကျဉ်းတော်တွေလည်းဆက်သွေးဥပဒေပုံမှန်66ကားကြီးနိုင်ငံတော်အကြီးညိုပြက်စီမှုပုံမှန်ရာဇဝတ်ကြီးပုံမှန်900တို့နဲ့ပြစ်ဒဏ်ချခံနေရတဲ့အကျဉ်းသားတွေအမှုရင်ဆိုင်နေရတဲ့ဒေါင်းလို့မျိုးဆက်တန်ချက်အဖွဲ့ကအဖွဲ့ဝင်တချို့နောက်ဒါရိုက်တာမြင့်ထင်ကိုကိုကြီးဗိုလ်ကြီးဟောင်းနေမျိုးစင်နောက်သတင်းသမားတွေဖြစ်တဲ့ကိုဆွေဝင်းကိုရဲနီးစားအမှုရင်ဆိုင်နေရတဲ့သတင်းသမားတွေအပါအဝင်နိုင်ငံရေးတက်ကြွလှုပ်ရှားသူတွေလူခွေးလှုပ်ရှားသူတွေအကျဉ်းချခံနေရတာတရားရင်ဆိုင်နေရတာတွေကိုအမြန်ဆုံးချွင်ချက်မရှိဖျက်သိမ်းပေးဖို့ကိုလည်းဒီအပြာရောင်ဝတ်စုံကမ်ပိန်းကတောင်းဆိုပါတယ်။ရပ်ထပ်ဖွဲ့စည်းတဲ့လူခွေးလှုပ်ရှားသူတွေပူးပေါင်းပြီးတော့ဒို့အရေးအဖွဲ့အဖြစ်နဲ့ဧပြီလ23ရက်နေ့ကစတင်ဖွဲ့စည်းပြီးဒီလှုပ်ရှားမှုမှာပြည်သူတွေပူးပေါင်းပါဝင်ကြဖို့ကိုလည်းလှုပ်ရှားမှုကိုဦးဆောင်သူတွေကဖိတ်ခေါ်ထားပါတယ်ရှင်။